Welcome to the Voice of America in Burmese.
နာမည်ကင်းဖြစ်ကြပါစေခင်ဗျာ VOA American အတန်းရဲ့2022ခုနှစ်နိုဝင်ဘာ29ရက်တနင်္လာမနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တစ်ချိန်နဲ့တစ်ပြိုင်တည်းမှာပဲ VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူကြည့်ရှုနိုင်ပါတယ်ခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းမှာတော်ရရှင်များရှင်ကျမဒင်ဂီထိုက်ပါကိုညာဝင်းအောင်နဲ့အတူသတင်းတွေတင်ပြပေးပါမယ်ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲအမေခရွန်ကူးစက်ခံထားရသူ73ဦးတွေ့ရှိထားကြောင်းနယ်သာလန်တာဝန်ရှိသူတွေကတင်းင်းကနေနေမှာထုတ်ပြန်ပါတယ်စစ်ကောင်စီနဲ့လက်နက်ကိုင်ခုခံတော်လှန်နေကြသူတွေရဲ့မြန်မာပြည်ရင်းကတိုက်ပွဲတွေဟာအဆုံးလမ်းမမြင်သေးဘူးလို့နိုင်ငံတကာပဋိပက္ခတွေကလေ့လာဆောင်ကြည့်နေတဲ့ ICC အဖွဲ့ရဲ့လက်တလို့အစီရင်ခံစာကဖော်ပြလိုက်သလိုမြန်မာရေးသုံးသပ်သူတွေကလည်းထောက်ပြနေကြပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေနားဆင်ကြရပါမယ်ရှင်
အဲ့ဒီလိုသတင်းတွေပြီးမှသတင်းပေးပို့ချက်တွေကိုလည်းစက်တိုက်တင်ဆက်ပေးမှဖြစ်ပါတယ်။အဲ့ဒီအထက်ကမှနားဆင်ရမယ့်အတစ်ခုကတော့
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကထုတ်ပြန်တဲ့ကြေညာချက်ပေါ်မှာမူတည်ပြီးတော့မှဒေါ်အောင်ဆန်းစုကြည်ကို95ခောက်ဝင်းနဲ့ဆွဲဆုထားတဲ့ဥစ္စာကလုံသွားမှမမှားရနေတယ်လို့ကျွန်တော်ပြောချင်တယ
်။အဲ့ဒါအပြင်ဒေါ်အောင်ဆန်းစုကြည်ပေါ်ဆွဲဆုထားတဲ့အမှုတွေနဲ့ပတ်သက်ပြီးလူအခွင့်ရေးရှင်းနေဦးမင်းလွင်ဦးကိုမေးမြန်းတင်ဆက်ထားတဲ့သတင်းလွှာနဲ့တိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းမှာကိုဗစ်ကာယောဂါကူးစက်မှုတွေများနေတဲ့အကြောင်းအပတ်စဉ်ကဏ္ဍတွေအဖြစ်တော့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများအစီအစဉ်သတင်းတွေတဲကသုတ္တနဲ့ထူးခြားဆန်းပြသတင်းများစတာတို့ကိုလည်းနားဆင်ကြည့်ရှုကြရမှာဖြစ်ပါတယ်။ကဲအခုတော့မတ်တိတ်ကြီးတိုင်းနဲ့ကိုညံဝင်းအောင်တို့ကမြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေကိုပြောပြပေးပါခင်ဗျာ
။တောင်အာဖရိကနိုင်ငံကနေနယ်သာလန်ကိုဆက်ရောက်လာတဲ့လက်တလော၄ချောင်းခီးစဉ်တွေမှာဗီဇာပြောင်းကိုရိုနာမျိုးဗိုင်းရပ်စ်မျိုးကွဲတဲ့အမေခရွန်ကူးစက်ခံထားရသူ73ဦးတွေ့ထားကြောင်းနယ်သာလန်ကျန်းမာရေးတာဝန်ရှိသူတွေကတင်းင်းကနေနေမှာပြောပါတယ်နယ်သာလန်နိုင်ငံမြို့တော်အမ်စတာဒမ်ကိုတောက်ချန်နေကဆက်ရောက်လာပြီးတဲ့နောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတာကိုတွေ့ရှိခဲ့ရသူ62ဦးတည်းမှာဗိုင်းရပ်စ်မျိုးကွဲအမေခရွန်ကူးစက်ခံထားရသူ73ဦးပါဝင်တာဖြစ်ပါတယ်ဩစတြေးလျနိုင်ငံဆစ်ဒနီမြို့ကိုလက်တလောဆက်ရောက်လာတဲ့ခီးသည်တွေထဲမှာဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲတဲ့ကူးစက်ခံထားရသူ2ဦးတွေ့ထားကြောင်းဩစတြေးလျအာဏာပိုင်တို့ကြေညာပြီးမကြခင်မှာပဲနယ်သာလန်ဘက်ကကြေညာချက်ထွက်လာတာပါ။အမေခရွန်ကိုရိုနာဗိုင်းရပ်စ်မျိုးကွဲကိုတော့ပြင်းစမမြောက်စိုးရိမ်ပွဲကိုရိုနာဗိုင်းရပ်စ်မျိုးကွဲအဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကသတ်မှတ်ထားပါတယ်။ COVID-19 ရောဂါဖြစ်ပွားမှုအရှိန်နဲ့တိုးလာနေတဲ့တောင်အာဖရိကမှာအမေခရွန်ကိုမကြခင်ကစပြီးတော့တွေ့ရှိခဲ့တာဖြစ်ပါတယ်။ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲ30လောက်ရှိနေပြီးဒီထဲကတချို့ကတော့ကူးစက်မှုမျက်စံစီးနိုင်တယ်ဆိုပြီးသိပ္ပံပညာရှင်တွေကစိုးရိမ်ကြပါတယ်။ဒါပေမဲ့အခုအမေခရွန်မျိုးကွဲကတော့ပိုပြီးတော့ကူးစက်မှုမြန်သလားဒါမှမဟုတ်လေပိုပြီးတော့အန်ဒီယေရှိစေသလားဆိုတာကိုတော့သိပ္ပံပညာရှင်တွေရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။
Omicron COVID virus မျိုးကွဲတဲ့တန်းနှံ့ကူးစက်လာမယ့်အန္တရာယ်ကိုတားဆီးနိုင်ဖို့သိပ္ပံပညာရှင်တွေသတိပေးနေတဲ့အတိုင်းကာကွယ်ဟန်တားရေးကိုအားထုတ်လှုပ်ဆောင်ကြဖို့ WHO အဖွဲ့ကဆော်ဩလိုက်ပါတယ်။အာဖရိကတိုင်းမှာလူဦးရေ800ခန့်နှုန်းအောက်မှာသာ COVID ကာကွယ်ဆေးထိုးခွင့်ရနေတာပါ။ဒီလို COVID ကာကွယ်ဆေးထိုးနှုန်းနှဲပါပြီးကာကွယ်ရေးစည်းမျဉ်းတွေကိုလိုက်နာမှုသိမရှိတဲ့အာဖရိကတိုက်သားတွေဟာဒီရောဂါအတွက်ပိုပြီးအန္တရာယ်များတဲ့အခြေအနေမှာရှိနေတယ်လို့သတိပေးနေရတာဖြစ်ပါတယ်လို့WHO အဖွဲ့အာဖရိကရုံးခွဲရာရှိဒေါက်တာမေရီစတီဖန်ကပြောပါတယ
် We cannot be tired. We have to continue to make sure we are complying with wearing of our face masks.
COVID စီးမျဉ်းနေဖြစ်တဲ့နှကောင်းစည်းတက်တာခက်ခွာနေတာလက်ဆေးတာလူစုလူဝေးရှောင်တာတွေကိုကျမတို့ဆက်ပြီးလိုက်နာဖို့လိုပါတယ်။ကာကွယ်ဆေးထိုးတာအပြင်အဲ့ဒီစည်းကမ်းချက်တွေကိုဆက်လုပ်နေဖို့လိုပါတယ်လို့ဒေါက်တာစတီဖန်ပြောသွားတာပါ။တောင်အာဖရိကမှာစနေနေ့စည်ရင်အရလူ3200ကျော်မှာကိုဗစ်ပိုးတွေ့ရှိရပြီးအရင်နေ့ကထက်ပိုတိုးလာတာပါအစိုးရရဲ့စည်ရင်အရတောင်အာဖရိကမှာအနည်းဆုံး48ရာခိုင်နှုန်းသာကာကွယ်ဆေးထိုးထားတာဖြစ်ပါတယ်
အင်္ဂလိပ်ရေလက်ကြားကိုဖျက်ပြီးဗြိတိန်ကိုအသွါလမ်းမှာလူအပြစ်လိုက်လာတဲ့လေတိတ်မှောက်ပြီးလူ28ဦးသေဆုံးခဲ့ရပြီးနောက်မှာတော့ရေလက်ကြားရဲ့ကမ်းခြေတွေမှာဥရောပသမဂ္ဂနေဆက်ရေးရာဌာနကလေရင်တစင်းနဲ့စောင့်ကြည့်သွားမှာဖြစ်ပါတယ်။ဥရောပလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေပြင်သစ်နိုင်ငံခါလီစိတ်ကမ်းမှာတနင်္ဂနွေနေ့ကအရေးပေါ်စည်းဝေးခဲ့ကြပြီးအခုလိုစောင့်ကြည့်ရေးအစီအစဉ်ကိုသဘောတူခဲ့တာဖြစ်ပါတယ်။အာဖဂန်ဆူဒန်နဲ့တခြားသောနိုင်ငံတွေကစင်ရမွေးတည်မှုတွေပြိပခတွေကနေထွက်ပြေးလာကြသူတွေအုံပြူပြီးသွာလာနေတဲ့လေထိုးရာဘာလှေတွေအလဲအထက်တွေနဲ့ရွှေပြောင်းဝင်ရောက်သူတွေကိုလူမောင်ခိုကူးပေးနေတဲ့ကွန်ရက်တွေကိုထိထိရောက်ရောက်တိုက်ဖျက်ရေးအတွက်လဲပူးပေါင်းဆောင်ရွက်မှုတိုးမြင့်မယ်လို့ကတိပြုခဲ့ကြပါတယ်ရှင
်ပီရူးနိုင်ငံမြောက်ပိုင်းမှာပြင်းအား 9.5 ရှိတဲ့ငလျင်ကြီးတစ်ခုလှုပ်ခတ်ခဲ့တယ်လို့ USGS ကအမေရိကန်ဘူမိသုတေသနအဖွဲ့ကပြောပါတယ်ဒေတာစံတော်ချိန်မနက်6နာရီလောက်မှာလှုပ်ခတ်ခဲ့တာပါငလျင်လှုပ်ခတ်မှုအားပြင်းထန်ပေမဲ့မြေပြင်အနက်ကီလိုမီတာ130ကျော်မှာလှုပ်ခတ်ခဲ့တာဖြစ်တဲ့အတွက်တေဆုံးပျက်စီးမှုနည်းနိုင်ပါတယ်။ငလျင်ဘူကျမဟာပီရူးအနောက်မြောက်ဖက်ကန်ယူရန်မြို့ဖြစ်တဲ့ဘရန်ကာကနေ26မိုင်အကွာလောက်မှာရှိပါတယ်။ဒီငလျင်ကြောင့်နိုင်ငံမြောက်ပိုင်းမှာဒီရာစုနှစ်၄ခုလောက်ထိမ့်သိမ်းလာခဲ့တဲ့45ပြည်အမြင့်ရှိခရစ်ယာန်ဖျားမျိုးစင်ကျောင်းပျက်စီးသွားခဲ့တယ်လို့ဒေသရင်းသတင်းတွေကပြောပါတယ်။အိုးအပုံပြိုလဲဒါမျိုးမဟုတ်ပဲဖျားကြောင်းအဝင်ဝအဲ့ဒီတိုင်းမှာရှိနေခဲ့ပါလေပီရူးနိုင်ငံမှာမကြာခဏငလျင်လှုပ်လို့ရှိပြီးကပ္ပငလျင်ကျော်ရဲ့85ရာခိုင်နှုန်းလောက်ဟာအဲ့ဒီဒေသမှာရှိပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းထိုမီတာ32 kHz 633နဲ့6383ไลโทมีเตอร์49กิโลเฮิรตซ์6153ญาปฐมนาฬิกาเวมาไลน์แมมิเตอร์190กิโลเฮิรตซ์1905รูปานี้เพื่อทุ่งเรียนไปได้เช่น
ဒီလိုမြန်မာဝိုင်းစီစဉ်ရဲ့တင်းင်းလာနေမနေ့ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးပြောပြနေပါတယ်စစ်ကောင်စီရဲ့တပ်တွေနဲ့လက်နက်ကိုင်ခုခံသူတွေကြားမြန်မာနိုင်ငံတွင်တိုက်ပွဲတွေဟာဆိုရင်စိုးစိုးရွားရွားအခြေအနေနဲ့ရှင်မတိုးနောက်မဆုတ်တာဖြစ်နေပြီလို့သုံးသပ်သူတွေကပြောပါတယ်ဘယ်ဂျီယံနိုင်ငံဘရပ်ဆဲအခြေဆိုင်နိုင်ငံတကာပြည်ပခါတွေကိုလေ့လာဆောင်ရှိတဲ့ International Crisis Group ICG ကမကြာခင်ကထုတ်တဲ့ဆီယန်လာတိမ့်မှုနောက်ပိုင်းအကြမ်းဖက်မှုများဆန်ရအစဉ်ခန်းစာမှာမြန်မာနိုင်ငံဟာအချိန်တိုအတွင်းအဆုံးမသတ်မဲ့စိုးစိုးရွားရွားရှင်မတိုးနောက်မဆုတ်တာအခြေအနေကိုရောက်နေပြီလို့ဖော်ပြပါတယ်။မြန်မာစစ်တပ်ဘက်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့အရသာပြစ်မှတ်တွေကိုထိုးဖောက်တိုက်ခိုက်မှုတွေမြေအောက်အဖွဲ့အစည်းတွေကိုဖမ်းဆီးမှုတွေလုပ်နိုင်နေပေမဲ့လည်းဒီလောက်ရတွေဟာအခုချိန်ထိတွေ့မြင်ရသလောက်တော့ခုခံတွန်းလှန်ရေးလှုပ်ရှားမှုကိုတိတိယောက်ယောက်ဖြိုခွဲနိုင်တာမျိုးမတွေ့ရဘူးလို့ ICG ရဲ့အကြီးတန်းအကြံပေးနဲ့မြန်မာဆန်ရသုံးသပ်သူ Richard Hosey က VOA ကိုပြောပါတယ်တမရောဟာနိုင်ငံတော်မှာလုံခြုံရေးချင်းချောင်မှုနဲ့ရင်ဆိုင်နေရတဲ့အရန်တပ်ဖွဲ့တွေကိုတုံးနေရတယ်လို့ငင်းကြဲရေးနဲ့လုံခြုံရေး Institute ကဦးမင်းစောဦးကပြောပါတယ်။တရင်သားလက်နက်ကိုင်ဖွဲ့တွေနဲ့စစ်တပ်ကြားဆဲစုနေတဲ့ခြေတိုက်ခိုက်နေကြတာဖြစ်ကြောင်း American ငင်းကြဲရေး Institute ရဲ့မြန်မာဆန်ရညွှန်ကြားရေးမှူး Jason Tower ကပြောဆိုပေမဲ့အခုပြည်ရင်းစစ်အမြင့်တွယ်လာနေပြီဆိုတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ပြောဆိုချက်ကိုလည်းသူကသဘောတူပါတယ်စစ်တပ်အုပ်ချုပ်မှုကိုခွင့်ပြုမှာမဟုတ်ဘူးဆိုရာကိုလူလူကြားတခဲနဲ့ထုတ်ဖော်လာမှုဟာဖြစ်ထွန်းမှုအတိတ်လို့လည်းသူက VOE ကိုပြောပါတယ်စစ်ကောင်စီဘက်ကအလုံးရင်းနဲ့ဖမ်းဆီးမှုတော်လန်သူတွေရှိရာမြို့တွေအပေါ်တိုက်ခိုက်မှုတွေကခုခံတွန်းလှန်မှုတွေကိုပိုပြီးတော့အားကောင်းစေတယ်လို့လည်းသူကထပ်လောင်းပြောပါတယ်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကိုပူးပေါင်းလာတဲ့လူတွေပုံများလာပြီးဆက်လက်တွန်းလှန်နေကြတာဟာတိတ်ကိုထင်သာမြင်သာဖြစ်ပြီးဒီအချိန်လေးကရောပါသွားတာလည်းမတွေ့ရဘူးလို့အမေရိကန်ငင်းချမ်းရေး Institute ရဲ့မြန်မာဆိုင်ရာညွှန်ကြားရေးမှူးဂျေဆင်ထာဝါကပြောပါတယ်ရှင
်။မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုပြန်ကြားရေးကော်မတီအတွင်းရင်းမှူးမုံရအောင်ရှင်ခေါ်ဦးရဲကျူဟာနိုဝင်ဘာလ28ရက်တနင်္ဂနွေနေ့မနက်6နာရီဝန်းကျင်နှလုံးရောဂါနဲ့ရန်ကုန်မြို့မှာကွဲလွန်သွားပါတယ်ကွယ်လွန်ချိန်မှာအသက်86နှစ်ရှိပြီဖြစ်ပါတယ်။ဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီး6လနေပါကြာဖမ်းဆီးထိန်းသိမ်းခံခဲ့ရတာကလူငင်းချမ်းသာမိန်းနဲ့အော်တိုဝါ18ရက်နေ့မှာပြန်လွတ်မြောက်ခဲ့ပါတယ်။ငကူကနှလုံးရောဂါအခမ်းရှိသားသူဖြစ်တဲ့မုံရောင်အောင်ရှင်အချင်းတော်ကပြန်လည်လွတ်မြောက်လာပြီးရက်40ဝန်းကျင်လောက်မှာအခုလိုကွယ်လွန်သွားတာဖြစ်ပါတယ်။ NLD ပါတီအပြတ်သက်အနိုင်ရခဲ့တဲ့2020ရွေးကောက်ပွဲအပြီးအဲ့ဒီအချိန်က VOA ကနေမုံရောင်အောင်ရှင်ကိုဆက်သွယ်မေးမြန်းခဲ့ရမှာသူကအခုလိုပြောပါတယ်
ရာသံရင်လစ်ဆိုတာတကယ်သံရင်လစ်ပါပဲကျွန်တော်တို့တော့မျောနေတာတဲ့အများကြီးကြော်လွန်ပါလေဒီရေကောက်ပွဲအခုလိုအနေရပြီးရယ်ပန်နယ်တီတွေနဲ့တာဝန်ပို့ပြီးတော့ကြီးလာပါလေ
မောင်ရောင်ရှင်ဟာစာပေသမားဘဝမှာကြပြာနဲ့စောင်းပါဘာသာပြန်နေရေးခဲ့တယ်လို့နိုင်ငံရေးသမားဘဝမှာလည်း NLD ပါတီရဲ့တာဝန်တွေကိုထမ်းဆောင်ခဲ့သူပါNLD ပါတီကထုတ်ဝေတဲ့ဒီလိုင်းကြံနယ်မှာကိုတိုင်ရေးဆောင်မားတွေရှိခဲ့တယ်လို့အဲဒီရာကျုပ်ဖြစ်နေလဲတာဝန်ယူခဲ့သူဖြစ်ပါတယ်
။ကွယ်လွန်သွားပြီဖြစ်တဲ့ကမ္ဘောဒီးယားဘုရင်နိုရိုဒွန်ဆီယန်ဒုတ်ကရဲ့သားတော်ကမ္ဘောဒီးယားဝန်ကြီးချုပ်ဟောင်းဖြစ်တဲ့တော်ဝင်မင်းသားနိုရိုဒွန်ရာနာရစ်တာအသက်89နှစ်အရွယ်တနင်္ဂနွေနေ့ကပြင်သစ်နိုင်ငံမှာကွယ်လွန်သွားကြောင်းကမ္ဘောဒီးယားပြန်ကြားရေးဝန်ကြီးကသူ့ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာဖော်ပြပါတယ်။ကမ္ဘောဒီးယားတော်ဝင်မိသားစုရဲ့ဆွေမျိုးတော်ဆက်သူတူထံကနေတော်ဝင်မင်းသားကွယ်လွန်ကြောင်းသိရှိရတာဖြစ်ကြောင်းပြောပေမဲ့တေးဆုံးရတဲ့အကြောင်းရင်းကိုတော့မပြောပါဘူးရှင
်။ထိုင်းနိုင်ငံမှာနေစဉ်ကျင်းပလေရှိတဲ့မြောက်တွေကိုအစာကျွေးတဲ့ပွဲတော်တစ်ခုကို Lord Buri မြို့မှာတနင်္ဂနွေနေ့ကကျင်းပခဲ့ပါတယ်။1980ပြည့်နှစ်ပြည့်လွန်နှစ်တွေကစတင်လာခဲ့တဲ့အဲ့ဒီမြောက်စွာကျွေးပွဲကိုရိုးရာထုံးနှံအစဉ်လာရရောခီးသွွားဧည့်သည်တွေကိုဆွဲဆောင်မှုအတွက်ပါကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ။
တနင်္လာနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိကြီးထိုက်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးပါမယ်။ပထမဆုံးဒီလကုန်နိုဝင်ဘာ30ရက်နေ့မှာဒေါအောင်ဆန်းစုကြည်ကိုစွဲဆိုထားတဲ့အမှုတွေက905ခါခွေစူပူလှုပ်ဆောင်မှုနဲ့စွဲဆိုထားတဲ့အမှုကိုတရားရုံးကနေအမိန့်ချမှတ်တော့မှာဖြစ်ပါတယ်။တပ်တွေအထောက်အထားနဲ့အကြောင်းအရာတွေမခိုင်လုံမဲ့တမင်ဖန်တီးထားဒါဖြစ်တယ်လို့လူခွေရရှိနေဦးမင်းလွင်ဦးကသုံးသပ်ပြောဆိုပါတယ်ကိုဇော်မိုးကျော်ကဆက်သွယ်မေးမြန်းထားတာနားဆင်ကြပါခင်ဗျာ
ဦးမင်းလွင်ခင်ဗျာအခုပထမဆုံးကျွန်တော်မေးချင်တာကတော့ဒီလိုပါဒေါန်ဆန်းစုကြည်ကိုဒီလောက်ကုန်ပိုင်းမှာလဲအမိန့်ချမယ်ဆိုတဲ့သတင်းလေးကျွန်တော်တို့ကြားပါတယ်အဲ့တော့ဒေါန်ဆန်းစုကြည်ကိုဆွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့ခြုံငုံသုံးသပ်မယ်ဆိုရင်ဦးမင်းလွင်ဘယ်လိုသုံးသပ်ချင်ပါလဲခင်ဗျာ
ပထမဆုံးကတော့ဒေါန်ဆန်းစုကြည်ပေါ်မှာဆွဲဆိုထားတဲ့အမှုတွေအားလုံးကတော့လုံးကြံဖန်တီးပြီးတော့ဆွဲဆိုထားတဲ့အမှုတွေပဲကျွန်တော်တို့ပြောလို့ရပါလေခင်ဗျအ
ဲ့တော့ခုဒီ30ရက်နေ့မှာဒေါ်ဆန်းစုကြည်ကိုဆွဲထားတဲ့အမှုတွေတဲက95ခါခွေးနဲ့ဟာကိုအမိန့်ချမယ်လို့ကြားရပါတယ်ဆိုတော့ဒီအမှုနဲ့ပတ်သက်လို့ရောအဓိကသူ့အပေါ်မှာဘယ်ချက်ပေါ်မှာမူတည်ပြီးတော့ဆွဲထားတယ်လို့ဦးမင်းလွင်လေ့လာသိရှိထားပါလေ
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကထုတ်ပြန်တဲ့ကြေညာချက်ပေါ်မှာမူတည်ပြီးတော့မှဒေါ်ဆန်းစုကြည်ကို95ခါခွေးနဲ့ဆွဲဆိုထားတဲ့ဥစ္စာကလုံသောမှန်ရမှားရင်းနေတယ်လို့ကျွန်တော်ပြောချင်တယ်။ဘာဖြစ်လို့လဲဆိုတော့ဒေါ်ဆန်းစုကြည်ကဖေဖော်ဝါရီလ၁ရက်နေ့မှာစတင်ဖန်စီခံနေရပြီးသားဖြစ်တယ်။ဖန်စီခံပြီးတော့တပတ်ကြာမှထုတ်တဲ့ statement ပုံမှာမူတည်ပြီးဆွဲဆိုထားတာဖြစ်တဲ့အတွက်လုံသောမှန်ရမှားရင်းနေတယ်လို့ကျွန်တော်ပြောလို့ရပါတယ်ခင်ဗျ။
အဲ့တော့ဒီ30ရက်နေ့မှာဒီမှုနဲ့ပတ်သက်ပြီးအမိန့်ချမယ်လို့ကျွန်တော်သိရပါတယ်။အဲ့တော့ဟိုကျွန်တော်ဒီကြားထဲမှာသိချင်တာတကူကဒီလိုပါဒီအမိတ်ချမဲ့အဆင့်ကိုရောက်သွားပြီဆိုတော့သူတရက်ခွင်မှာပေါ့နော်ဒါတစ်ဖက်ကတရက်လိုဘက်ကတင်ပြတဲ့ဆွဲချက်ကခိုင်မာတယ်လို့တရားရုံးကဆုံးဖြတ်ပြီးလို့အမှုကိုဆွဲချက်တင်တာလားခင်ဗျအ
ဲ့တော့ကျွန်တော်တို့ဒီမှုကိုဆွဲဆိုထားတဲ့ဥစ္စာကတက်တည်လည်းမခိုင်လုံဘူးအကြောင်းချင်းရလည်းမခိုင်လုံဘူးတို့တော်လည်းပဲနိုင်ငံရေးအရဒီမှုကိုပြစ်ပေးဖို့အတွက်ရွယ်ပြီးတော့လုံဆောင်တယ်လို့ပဲကျွန်တော်တို့ကမြင်ပါတယ်
အဲ့ဒီ95ခါခွေးနဲ့ပြီးလို့ရှိရင်နောက်ထပ်ဘယ်လိုအမှုတွေနဲ့တော့စန်းစုကြည်အမိန့်ချဖို့ရှိတယ်လို့ဦးမင်းလွင်တို့လေ့လာသိရှိထားပါလဲ
ဆက်တွေဥရေရပြစ်ပေးရင်မဲ့ပုံမှန်တစ်ခုရှိတယ်နောက်ပြီးတော့တခါပုံကုန်သွင်းကုန်နဲ့အရေးယူမဲ့ပုံမှန်တစ်ခုရှိတယ်ဒါတွေကိုအမိန့်ချမယ်လို့ကျွန်တော်သိရပါတယ်အ
ဲ့ဒီအမှုမှာရောကျွန်တော်တို့လေ့လာမိတဲ့လောက်ကတော့ဒီတော့စန်းစုကြည်အင်ချန်နယ်မှာမိတဲ့ဆက်တွေစက်တွေပေါ်မှာအခြေခံပြီးတော့ဆွဲချက်တင်ထားတယ်လို့သိရပါတယ်ဒီမှုနဲ့ပတ်သက်လို့ရောဦးမင်းလွင်ဘယ်လိုသုံးသပ်ပြောဆိုလို့ပါလဲ
ကျွန်တော်တို့ဆက်တွေစက်တွေဆိုတာကလုံခြုံရေးတပ်ဖွဲ့တွေတုံးတဲ့ကိစ္စဖြစ်တယ်ဒီတဲ့ဦးကြီးဌာနရဲ့လက်အောက်ခံအဖွဲ့ကြီးကဖြစ်တယ်အဲ့တော့ဒီဆက်တွေစက်တွေရှိနေတယ်ဆိုတဲ့ကိစ္စကဒေါ်ဆန်းစုကြည်အနေနဲ့လုံးဝသိနိုင်တဲ့ကိစ္စမဟုတ်ဘူးဒေါ်ဆန်းစုကြည်ရဲ့စီမံခန့်ခွဲမှုအောက်မှာရှိတဲ့ကိစ္စလည်းမဟုတ်ဘူးဒေါ်ဆန်းစုကြည်နဲ့ပတ်သက်မှုလုံးဝမရှိဘူးဆိုတာကိုကျွန်တော်ပြောချင်ပါလိမ့်မယ်
အဲ့တော့ဒီဆက်သွယ်ဆက်တွေကရဲတွေရဲ့ဆက်သွယ်ဆက်တွေ
ဟုတ်ပါတယ်ခင်ဗျာအဲမြန်မာနိုင်ငံရဲတပ်ဖွဲ့ကသုံးတဲ့ဆက်သွယ်ဆက်တွေပါ
ဆိုတော့ရဲတွေဆိုတာကဒီဒေါ်အောင်ဆန်းစုကြည်ရဲ့အိမ်ခြံကိုလုံခြုံရေးတာဝန်ယူပေးနေတဲ့ရဲတွေကိုပြောတာလား
ဟုတ်ပါတယ်ခင်ဗျာနောက်တစ်ခုကတွင်းကုန်ထုတ်ကုန်ကိစ္စပေါ့နော်အခုဆက်သွယ်ရေးစက်တွေတည်းဒီတွင်းကုန်ထုတ်ကုန်ကိစ္စတွေကဆက်ဆက်မှုရှိပါသလားအဲ့ဒီမှုနဲ့ပတ်သက်လို့စာစုထားတဲ့ပုံပေါ့ဘယ်လိုတုံးတက်ချင်ပါလဲခွဲကုန်ထုတ်ကုန်မှုတွေရရေးယူတာရှိတယ်အဲ့ဒီမှာကြံပါပေါ့နော်အမှန်တော့ဒီစက်တွေအားလုံးကဒီရေးဝန်ကြီးဌာနကနေတင်သွင်းတဲ့စက်တွေဖြစ်တဲ့အတွက်တော်စားစုက
ေရှင်းတယ်လို့ဦးမင်းလင်းလေးလာသိရှိထားပါသေး
တယ်။ဟုတ်ပါတယ်ဒီချက်တွေနဲ့ပတ်သက်လို့ရှင်းနေဖွယ်ရနေပြီးတော့အခုကစီပါသားတယ်လို့လည်းကျွန်တော်သိရတယ်
။ဆိုတော့ဒီလာမယ့်30ရက်နေ့မှာတရားသူကြီးကအမိန့်ချမယ်ဆိုတော့ဒီဒေါန်ဆန်းစုကြည်ဘက်ကကုကံတင်ပြချက်တရားခိုင်လုံနေဆိုလို့ရှိရင်ဒီအမှုဟာဒေါန်ဆန်းစုကြည်အနေနဲ့ဘောတော့လွတ်မြောက်မလားဘလို့အနေထားမျိုးတွေဖြစ်နိုင်လဲ
အဲအမှားတော့ဗျာတက်တဲ့ခံတက်တဲ့ချွတ်ချက်တွေဝင်မှုကြည့်ပြီးတော့မင်းချမယ်ဆိုလို့ရှိရင်ဒေါန်ဆန်းစုကြည်ကိုပြစ်ပေးနိုင်မှုရလုံးဝမရှိပါဘူးတို့လည်းပဲကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာဖြစ်နေတဲ့တရားရုံးတွေကနိုင်ငံရေးရနိုင်ငံရေးမှုနဲ့ပတ်သက်လာဆိုလို့ရှိရင်ပြစ်ဒဏ်ပေးဖို့ပေးရမယ်ဆိုတဲ့အထက်အမိန်ကြီးရှိနေတဲ့အတွက်ဒီအမှုမှာတော့ဒေါ်ဆန်းစုကြည်ကိုအမြင့်ဆုံးပြည်ထောင်ပေးမယ်လို့ကျွန်တော်ဒီဆိုပါတယ်။တရားရုံးနေနေလွတ်လပ်စွာစီမံဆောင်ရွက်ခွင့်မရှိဘူးလို့ပဲကျွန်တော်အနေနဲ့ပြောချင်ပါတယ
်။ကိုဇော်မိုးကျော်ဆက်သွယ်မေးမြန်းတင်ဆက်ထားတာပါ။အခုတခါထိုင်းမြန်မာနယ်စပ်ကပေးပို့တဲ့သတင်းကိုထုတ်လွှင့်ပေးပါအောင်မယ်။ထိုင်းမြန်မာနယ်စပ်တက်ပြည်နယ်ထဲမှာအုံဖြန်ဒုက္ခသည်စခန်းမှာနှစ်လအတွင်းကိုဗစ်ကာယောဂါကူးစက်သူ900ကျော်အထိရှိနေပြီးဒုက္ခသည်တွေမိသားစုလိုက်ကူးစက်မှုတွေနဲ့ကလေးတွေပါကူးစက်နေတယ်လို့သိရပါတယ်။ VOA သတင်းတောက်မအေးမာကအခုလိုပေးပို့ထားတာနားဆင်ကြပါခင်ဗျာ
။ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်တွေကအုံဖြန်ဒုက္ခသည်စခန်းမှာကိုဗစ်ကူးစက်သူနှစ်လအတွင်း900ကျော်အထိရှိနေပါတယ်။ကိုဗစ်ဒုတိယလိုင်းမှာတော့ကူးစက်မှုအနည်းငယ်သာရှိခဲ့ပေမဲ့ကိုဗစ်တတိယလိုင်းမှာတော့နှစ်လအတွင်းဒုက္ခသည်တွေကြာဇက်တိုက်ကူးစက်မှုတွေရှိလာပြီးနိုဝင်ဘာလထဲမှာတော့ကူးစက်ခံရသူတွေထဲမှာကလေးတွေများလာတယ်ဆိုပြီးအုံပြန်ဒုက္ခသည်စခန်းကဒုက္ခသည်တဦးကပြောပြပါတယ်
။အုံပြန်ဒုက္ခသည်စခန်းကိုဗစ်တွေကတော့အယောက်900ကျော်သွားပြီနှစ်လထဲမှာ10လပိုင်းမှာတယောက်သေးတယ်17လပိုင်းမှာတယောက်သေးတယ်။မိသားစုလိုက်ကူးစက်တာရဲ့နောက်ကကလေးတွေကူးလာများလာတာ
ကိုဗစ်ကူးစက်ခံရသူတွေများလာတဲ့အတွက်ဒုက္ခသည်စခန်းတွေကစာတင်ကြောင်းတွေကိုရောင်တွေကိုကိုဗစ်စင်တာအဖြစ်ပြောင်းလဲပြီးဖွင့်လှစ်ထားရတယ်လို့လည်းပြောပြပါတယ
်။အထက်တန်းကျောင်း high one မှာအဲ့မှာလဲထားတယ်ကိုဗစ်စင်တာလုပ်ထားတယ်။ high two ကဇုံ A မှာဇုံ A မှာလဲထားတယ်အကြီးပဲ။နောက်ဆေးရုံမှာလဲထားတယ်ကိုရောင်မှာလဲဒီအောက်ကကိုရောင်မှာပေါ့ဟိုကျွန်တော်တို့ဇုံ A ကိုရောင်မှာလဲထားတယ်အဲနောက်ဟိုဆေးရုံကြီးမှာဆေးရုံမှာကျွန်တော်အခန်းကြီးဖွင့်ပလိုက်တယ်အဲ့ဒီလူတွေနဲ့ပတ်သက်လို့ဒီ TBC က680ပေးတယ်တယောက်ကို
အခုဆိုရင်ကိုဗစ်ကာကွယ်ဆေးထိုးနှံပေးတာတွေရှိနေပြီးစခန်းတွင်ဒုက္ခသည်ဥယျာဉ်ထက်ဝက်လောက်ကကိုဗစ်ကာကွယ်ဆေးထိုးနှံပြီးစီးခဲ့ပြီလို့လည်းပြောပြပါဗျာအဲ
စခန်းရဲ့သက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေကအကုန်လုံးဆေး session နဲ့အထက်တွေဆေးတာထိုးကြဖို့အတွက်ကိုဖိတ်ခေါ်တယ်တိုက်တွန်းတယ်အဲတဝက်နီးပါးတော့ကဆေးထိုးပြီးသွားလောက်ပြီ
ပြီးခဲ့တဲ့နှစ်ကတော့အုတ်ပြဒုက္ခသည်စခန်းမှာပထမဆုံးကိုဗစ်ကာယောဂါကိုစတင်ဖြစ်ခဲ့တာပါအဲ့ဒီအချိန်လုံးကဒုက္ခသည်တဦးစားနှစ်ဦးစားကကိုဗစ်ဖြစ်ခဲ့ပြီးအခုလိုမျိုးအဆုလိုက်ပြုံလိုက်ကူးစက်တာတွေမရှိခဲ့ပါဘူးအဲ့ဒီနောက်ထိုင်ရင်ဒုက္ခသည်စခန်းမေလာဒုက္ခသည်စခန်းမေလာဦးနဲ့မေလာမူစခန်းတွေမှာကိုဗစ်ကပ်ရောဂါတွေထပ်ပြီးတော့ကူးစက်ခဲ့တာပါ။ထိုင်းဆိုရကတော့စက်တင်ဘာလကစပြီးလေးလအတွင်းမှာကိုဗစ်ကာကွယ်ဆေးတနိုင်ငံလုံးအနှံ့အပြီးထွန်းနိုင်ဖို့ရည်မှန်းထားပါတယ်။ဒီအတွက်နိုဝင်ဘာလထဲမှာတော့အုံပြန်ဒုက္ခသည်စခန်းထဲမှာမိသူမဆိုကိုဗစ်ကာကွယ်ဆေးထွန်းနိုင်ပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့အနှစ်30ကျော်ကလေးကပြည်တွင်းစစ်နဲ့နိုင်ငံရေးပတည်ငြိမ်မှုတွေကြောင့်ထပ်ပြီးတိတ်ဆောင်လာသူတွေဟာထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းကုန်းမှုမှာခိုလုံနေထိုင်နေကြပါတယ်။တပ်ပြည်နယ်တွေကအုံပြဒုက္ခသည်စခန်းမှာတော့လူဦးရေ8000လောက်ရှိပါတယ်ရှင်
။ VOA American တိုင်းရဲ့တနင်္လာမနက်ခင်းအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်မဲ့သတင်းကတော့စကိုင်းတိုင်းတပင်းမြို့နယ်မှာစစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီလိုအတွက်ကြောင့်ကျေးရွာပေါင်း15ရွာကထောင်ထဲချီတဲ့ဒေသခံတွေဘေးလွတ်ရာကိုတန်းဆောင်ပြေးနေရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုသားညွန့်ဦးကပြောပြပါလိမ့်မယ်။
တပင်းဒေသအပါဝင်စကိုင်းတိုင်းမခွေးတိုင်းနဲ့ချင်းမီနယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်တပ်တွေကြားမှာတိုက်ပွဲတွေမကြမကြဖြစ်ပေါ်နေပြီးတော့အခုဆိုရင်တော့စစ်ကောင်စီတပ်ကနေပြီးတော့အဲ့ဒီဒေသတဝိုက်တွေကိုဆစ်ဆင်ရီလှုပ်လာတာပါနော်မလာ22ရက်နေ့ညနေပိုင်းတုန်းကစကိုင်းတိုင်းတပင်းမြို့ရှိချန်ကညောင်လှကြီးရွာကိုစစ်ကောင်စီတပ်တွေကရဟတ်ရင်တွေနဲ့လေကြောင်းကနေတိုက် ဒီလိုမျိုးတွေကလေးတွေကိုပဲမဲပြီးတော့လုပ်တယ်ဆိုရင်အမိသာခံတာတကယ်ကျတော့ဝါပြင်းနေတဲ့ကြည့်သူတွေကိုလည်းညနေလိုက်ကြည့်ပြည်တွေကနေထိတွေ့တိုက်ပွဲကတော့မရှိဘူးပြည်တွေကဒီထိတွေ့တိုက်ပွဲကတော့သူတို့ဝါမဖြစ်ဘူးသူတို့ ဟိုကဘယ်လိုလုပ်မလို့ဟိုကျွန်တော်တို့ဒီကိုစေချောင်းထိုးနေတာသူတို့ရှေ့ဆက်မရတဲ့အတွက်ဟိုလေရင်ကူညီတောင်းနေပုံစံမျိုးနဲ့သူကဟိုအမှန်တော့လေရင်ဆင်းပြီးပြင်သူတို့အမြဲသူတို့ဟိုတက်သားတွေအမြဲဖြစ်မှုဆိုလို့ဝင်ဟာနေတော့ကြောက်ပြင်းနေတယ်လူငယ်ငယ်ညာကိုစုတ်ပြစ်တာများလို့ဒီလိုပဲဟိုဘာမှမလုပ်ဘူးဗျမရှောင်းနေရမလို့ဆိုပုံစံမျိုးနဲ့ကြွားထဲမှာနေနေတဲ့လူတွေက
အင်းနေကြတော့မှထွက်ပြေးနေတယ်သူတို့ပြစ်တတ်တာတော့သူတို့နဲ့ပြေးလွန်သူတို့နဲ့ဖိတ်လိုက်ပြီးတော့အဲ့လိုပြစ်ခါတာညောင်းကစီတန်တန်လို့သူတို့မိငွေရှူတယ်ပြီးတော့တွေ့တဲ့ဆိုင်ကလေးကိုလည်းပုံပြီးတော့မိတိုက်သွားတယ်အဲ့အဲ့ဒီနေသာပြီးတော့လက်နဲ့ကြီးနေတယ်သူဒီပြစ်စင်တဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကအခုသတင်းရေးသားချင်းအထိတစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး စစ်ကောင်စီကလေကြောင်းကနေပြီးတော့ပြစ်ခတ်တာမို့လို့ဒေသခံကြေးရွာသားတွေထိခိုက်သေးဆုံးတာမျိုးလည်းရှိတယ်လို့ဒေသခံတူဦးက VOA
ကိုပြောပါတယ်။အဲတော်တော်ကြည့်တော့လည်းမရှိဘူး။ဘာမှမရှိဘူး။ဒီတိုင်းမဲ့ကျွန်တော်တို့ဟိုဝင်းလာရောက်ရဟန်းစင်၅စီးနဲ့ဝင်လာတယ်။ရောက်အောင်ကျွန်တော်တို့အဲ့ဒီဝင်းရနေပြစ်တယ်။ဒါတော့ကျွန်တော်တို့ပြည်သူလူတွေဒီဘာလဲမှာအဲဘာလဲတော့ချူဆောင်တော့ဘူးနော်။မချောင်ရဲလူတွေကျွန်တော်ထွက်ပြေးကြတယ်။ တော့ဒီကြတယ်သူတို့ဒီလိုပြစ်လို့ပေါ့နော်ဝင်ဝင်လာချင်းအိမ်လေးမှာဆင်းတယ်ကျွန်တော်တို့ကသူတို့လေမှာဆင်းတာကိုကျွန်တော်တို့ကျွန်တော်ကိုယ်တိုင်တဲ့အတန်းမြင်ခဲ့တယ်မြင်ခဲ့ပြီးတော့အဲဒီကျွန်တော်တို့ရှိနေတဲ့နေရာလေးနဲ့သူတို့ဆင်းတဲ့နေရာလေးကပြင်းနေရာတော့တော့ပဲကောင်းပေါ့နော်အဲ့နေရာလောက်ဆင်းတဲ့ဆင်းတဲ့ရင်သူတို့အဲ့မှာပြစ်ကြတယ်ကြာဟိုမဆင်းခင်ကလည်းသူတို့ဟက်စကီးန ပြစ်ခံရတယ်လို့ကျွန်တော်တို့ကြားတယ်။ဟုတ်ကဲ့ထွက်ပြီးနေရတော့ကျွန်တော်ညောင်လာနေရကန်လေးရကုန်မဲအိုးအဲဒီဘောနတပြည်တာရုံးတာဝဲကြီးကုန်းကြီးကျွန်တော်အဲ့ဘက်ကကဒစ်တော်ပေါ့အများကြီးပါလေဟာအိမ်ကောင်လာနေဝင်ချင်း15ရောက်လောက်ရှိမှလေဟုတ်လူကြီးကကိုကျွန်တော်ဒီမှာကတော့1500 2000ရှိတယ်ကျွန်တော်တဖွဲ့က900လောက်ရှိတယ်တဖွဲ့က1500လောက်ရှိတယ်
အခုနှစ်စစ်တပ်ကအနာသိမ့်ပြီးတဲ့နောက်ညဉ့်ညနေဆန္ဒပြလှုပ်ရှားမှုတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နင်းတဲ့နောက်ဆက်တွဲအဖြစ်စကိုင်းတိုင်းအပါအဝင်နိုင်ငံတကာအတော်များများမှဆန္ဒပြသူတွေဟာဒေသကာကွယ်တပ်ဖွဲ့တွေဖွဲ့ပြီးတော့စစ်တပ်ကိုပြန်ခုခံတိုက်ခိုက်မှုတွေဖြစ်နေတာပါစကိုင်းတိုင်းအရှေ့ဘက်မှာစစ်ကောင်စီရင်တန်းတွေမကြာခဏဆိုသလိုမိုင်းဆွဲတိုက်ခိုက်ခံရလို့စစ်ကောင်စီတပ်ဖွဲ့ဝင်တွေထိခိုက်ဒဏ်ရာမှုတွေသေဆုံးမှုတွေလည်းရှိခဲ့ပါတယ်အထူးသဖြင့်မကွေးစကိုင်းချင်းမိနယ်ရီပေါင်နဲ့မြန်မာနိုင်ငံအနောက်မြောက်ချမ်းကတိုက်ပွဲတွေကပိုးပြီးတော့ပြင်းထန်လာခဲ့တာပါအဲ့ဒီမှာမြန်မာစစ်တပ်ကအင်အားဖြည့်တင်းမှုတွေလုပ်လာပြီးတော့စစ်စင်ရေးသဘောနဲ့ကြေးရော်တွေကိုဝင်ရောက်ရှာဖွေတာတွေလည်းရှိလာပါတယ်ဒီအတွက်နိုဝင်ဘာလကစပြီးတော့စကိုင်းတိုင်းနေရာအတော်များများမှာဒေသခံကာကွယ်တပ်တွေနဲ့စစ်ကောင်စီတပ်တွေကြားထိတွေ့တိုက်ပွဲဖြစ်တာတွေရှိသလိုဒေသခံကာကွယ်အထိုင်စခန်းတွေကိုပါဝင်ရောက်စီးနင်းတာမျိုးတွေရှိနေပါတယ်စစ်စင်ရေးတွေနဲ့အတူပဲမိုင်းဆွဲတိုက်ခိုက်ခံရမှုတွေရှိနေတာကြောင့်စစ်ကောင်စီတပ်ဖက်ကလေကြောင်းတုံးပြီးတော့ဆေးအင်အားဖြစ်တင်တာပြစ်ခတ်ဆစ်စင်တာတွေလုပ်နေတယ်လို့လည်းဒေသခံတွေကပြောကြပါရတယ်။စကိုင်းတိုင်း PDF ကောက်ဝေးတပ်တွေကိုပြေးပို့မဲ့လက်နက်ခဲယမ်းတွေကိုမြောက်ဒီမျိုးနဲ့မုံရမျိုးတွေမှာဖမ်းဆီးမိတဲ့အကြောင်းလဲစစ်ကောင်စီကနေပြီးတော့မနေ့ကထုတ်ပြန်ခဲ့ပါရခင်ဗျာ
။အခုတခါတောင်ကိုရီးယားနိုင်ငံဘက်ကသတင်းတပုတ်ကိုထုတ်လွှင့်ပေးလိုပါရတယ်။အသက်60အရွယ်ရှိတဲ့တောင်ကိုရီးယားစစ်အာဏာရှင်ဟောင်းချွန်ဒူးဝမ်ဟာပြီးခဲ့တဲ့အင်္ဂါနေ့ကပဲသူ့နေအိမ်မှာကွယ်လွန်ခဲ့ပါရတယ်။အာနာရှင်ချွန်ဒူးဝမ်ကွယ်လွန်သွားပြီဖြစ်ပေမဲ့သူ့လက်ထက်ကကျူးလွန်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်တရားမျှတမှုပြန်လည်ရရှိရေးဒီမိုကရေစီရဲ့လှုပ်ရှားသူတွေကဆက်လက်ကြိုးပမ်းသွားဖို့စိတ်ပိုင်းဖြတ်ထားတဲ့အကြောင်းလီဟွန်ချွန် VOA အတွက်ပေးပို့ထားတဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပေးမှနားဆင်ကြပါခင်ဗျာ
။တောင်ကိုရီးယားစစ်တပ်ဗိုလ်ချုပ်ကြီးတူဖြစ်နေချိန်ချွန်ဒူးဝမ်က1989ခုနှစ်မှာတန်းပြည်ကိုအာနာသိမ်းခဲ့တာပါ
တူလက်ထက်မှာတည်တာလာတဲ့စီဝါရေးတိုးတက်မှုရှိခဲ့ပေမဲ့ဆိုရလာတဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင့်တမိုင်းမှာနာမည်ဇိုးနဲ့ကြော်ကြခဲ့ပါတယ်။တမရဟောင်းချွန်ဒူးဟန်ဟာတောင်ကိုရီးယားနိုင်ငံတောင်ပိုင်းကွမ်ဂျူးမြို့ကဒီမိုကရေစီရေးအုံကြွမှုအတွင်းလူအများအများတက်ဖြတ်ခဲ့မှုအတွက်တာဝန်အစီဆုံးသူအဖြစ်မှတ်ယူကြပါတယ်။တောင်ကိုရီးယားစစ်စဲကူနဲ့မေလာအတွင်းကွမ်ဂျူးမြို့လမ
ထောင်ကြီးတဲ့သူတွေတန်ရာရခဲ့ပြီးအရသာထောင်800ကျော်ဖမ်းဆီးခံခဲ့ရပါတယ်၄၀တနှစ်ကြာလာတဲ့အခုလိုအချိန်မှာကွယ်လွန်သွားခဲ့တဲ့ချွန်လူဝံကတော့သူ့လုပ်ရအတွက်တောင်းပန်စကားဆိုမသွားခဲ့ပါဘူးသူတည်ဆုံးသွားပေမဲ့ကွမ်ကျူးမျိုးကအစုအပြုံလိုက်တပ်ဖြတ်မှုအတွင်းတည်ဆုံးခဲ့ရသူတွေအသက်ရှင်ကျန်ရသူတွေစိတ်ထဲမှာတော့ချွန်လူဝံအပေါ်မကျေနပ်မှုတွေနာကျင်မှုတွေသာကျန်ခဲ့
ဖွဲ့တစ်ခုရဲ့ ဦးဆောင်သူ လေကေဘုံက ပြောပါတယ်
၊ အခင်းကို ချက်ကြည့်ရင် ဇာနန်
ချမ်းချမ်းတော့ အကျံဖတ်မှုကို ကျွလွန်ခဲ့တဲ့ ရာဇဝတ်ကံတွေက ချမ်းချမ်းသာသာနဲ့ အသက်ရှင်စွာ နေထိုင် သွားကြပြီမဲ့ ဂွန်ဂျို မျိုးစုမျိوزားတွေမှာတော့ ဒဏ်ရာ ဒဏ်ချက်တွေနဲ့ ကျန်ရင်းနေစေပါ
ချွန်ဦးဝံ ကွယ်လွန်ခြင်းက ဒဏ်ရာ အနာရရတွေကို ခြံထားခဲ့ပြီမဲ့ ကွန်ဂျူပြည့်ရ အတွင် ဖိနိခံ အများစုက အမှန်တရားကို ဆက်လက် ဖော်ထုတ်ဖို့ တန်တိထန် ချထားပါတယ် လီဂျေအယူဟာ ကွန်ဂျူ ဒီမိုကရေစီ လှုပ်ရှားမှု အတွင် ပါဝင်ခဲ့တဲ့ တက္ကသိုလ်ကျောင်းသားဖြစ်ပါတယ်
본인이 잘못했다는 것을 그렇게 사죄하라고
공직자분께 또마 다원시장 나오성진기 찬두완 님도와게다가 원내지야바 다비매래 또미시게인다오 관주피야드윈 잔히드두리 안에네 어쨌렛만 샤부예 롱간신마 빠원비 타마이베 다원고 셀렛 롯송자부 뚜벼도와게다시바데
관주유마 내닝게데 로얏가 아구젠디 나이간예야 띠마무 피니세바 လူခွင့်မှုအတွင်းစစ်တပ်ကိုတုံးခဲ့တာအတွက်ချွန်ဒူးဝန်ရဲ့နောက်လိုက်တွေကကာကွယ်ပြောဆိုနေပါတယ်။ကွန်ဂျူးဆန္ဒပြပွဲတွေဖြစ်လာအောင်မြောက်ကိုရီးယားဘက်ကလှုပ်ဆော်ညွှန်ကြားခဲ့တာဖြစ်တယ်လို့ချွန်ဒူးဝန်တပည့်တွေကအထောက်ထားမဲ့ပြောဆိုနေကြပါတယ်။ကွန်ဂျူးမျိုးသူမျိုးသားတွေဟာကွန်မြူနစ်တီရဲ့တရှိုးတွေဖြစ်တာကြောင့်နိုင်ငံတော်လုံခြုံရေးကိုချင်းချောင်းနေတာတွေဖြစ်နေတယ်လို့မ န်လူဝန်ရဲ့နိုင်ငံရေးကျွမ်းကျင်မှုအပေါ်ပြီးခဲ့တဲ့လတွေအတွင်းချီးမွမ်းပြောဆိုခဲ့တာအတွက်ဝေဖန်ခံနေရပါတယ်။အဲဒီနောက်မှာယွန်ကသူ့ပြောစကားအတွက်ဂွမ်ဂျူးမြို့သူမြို့သားတွေကိုပြန်တောင်းပန်ဖို့သွားခဲ့ပေမဲ့ကြာဆုံးသူတွေရဲ့ဗိမာန်နေရာကိုအဝင်မခံဘဲဆန္ဒပြသူတွေကတားမြစ်ခဲ့တယ်လို့ဂွမ်ဂျူးအရေးတော်မှာပါဝင်ခဲ့သူလီဂျဲကပြောပါတယ်
ဒီ참조하는그파장이나차장이
좀있어요.그쇠쳇디사치니드냐로아묘다변래뜻냐예요.루두칸자니야래사이단야구사예마바아옴옌무야마마호바부.당고리아루어퀘시드윈아예이토니래찬두원예오사아셰이와고아삐에와페샤나이마다타이비디모크라시폼묘예란장고아리에네포송나이마핏바레.
찬두원대송비나오ဂွမ်ဂျူးတပ်ဖြတ်ခံရမှုအတွင်ကြုံခဲ့ရသူလူ80လောက်ကသူတို့စိတ်ဒဏ်ရာတွေအတွက်အစိုးရကိုအမှုဖွင့်တရားစွဲထားပါတယ်။တောင်ကိုရီးယားမှာအမောင်ခေတ်တစ်ခုကိုပြည်ပုံးကာချလိုက်ပြီးဆိုပေမဲ့ကုစားလို့မရနိုင်သေးတဲ့စိတ်ဒဏ်ရာတွေကတော့ကြံနေသေးဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်အတန်လွင့်ပေးနေပါဗျာ။ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့သေးသချင်းတောင်းဆိုလို့ခြင်းနဲ့ဆိုရင် email လိပ်စာ burmesc@voanews.com ကိုစာရေးသားနိုင်ပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတဲ့မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Tancom 6 Juru, Channel Tiana Fetonogan, Tanyu Tishu Namari, Juru Payumu, Deze Chalaku, Viewing the Mawai Internet Saminane, Viewing the Ma Facebook Saminaroma, Popjat Hawarishi. The mother hang up, yea, that we see the demon, the poop behind me, the room is a yaw like a lot, you know.
Pio American Tanya Talon season we go. American Tidonzu, Muro, Washington, DC Gani, Daya Tolan Penny Bare, Lindo Mida Thompson Nene, Laser Guru Gani, Daya Panyu Nazin Bare. Akusavi, a person canary go Tolan Pivame, a person cana and Nene, Kabam Yama, Trem, Media Mienguine, Satin Biazi, Yamanangama, Siana, Tangida, now by Trem Achelle, Longwa, Say Doni, and a Patelu.
ที่ตัวนายก็ต้องตัดส่วนนี้ทาราไม่เองจริงก็คุณยิ่งเสียทาราเนี่ยน่าสนใจบักมั้ยฮะอารมณ์ไม่ลงแล้วบักมั้ยที่จะบอกว่ามีมามีเรียนมีเงินการทำมาแล้วแต่ยังเชื่อเลยอยู่บ้านกูเนี่ยนั่งกันเอาสุขอะไรเวชอุปนิจังกู เตรียมไปเอาไปตัวมาพิบารีจะน่าว่าเราพิจารณาอาณาเป็นสุขของดีเล็กๆเนี่ยมันยังเรื่องมาแต่เรื่องมีอะไรมาเรื่องยาอยู่ไหนบุปูเข้าเข้าลาดูแต่เรื่องมาเรื่องอันเดียร์ปูมีอะไรสุรากาโรอาทุบยอบุลูเมลูไม่เทมาวูพี่พ่อไอ้ที่สิ่งที่อาณาเป็นพี่น้องไปแต่เรื่องมีอะไรมาเรื่องเนี่ยเสียจ่อพันสิ่งที่เรื่องยิ่งขันเงียบไป นับไปมาที่ชั่วครู่เปลี่ยนรูปปีเก็บปีเมลูอากูเชนที่ตระหนักมาลีเจกันกูพันสิ่งเช่นชาทางเสวะดาวูจีเองตระหนักมีเยอะต่อมาเรื่อยๆเป็นลูกเขยเก็บปีอันเดียกี่มาเรื่อยสุราทิ้งชาลาบาร์เลยล้อเล่นเมื่อมาในงานเรื่องตระหนักมาลีตระหนักฐานารีเป็นลูกชิ้นนี้ยินสัญญาเรื่อยสุรากรอเสด็จกับอาณาเมืองเดียกันที่มีเดียกองซีมาดาวูยูเกเรอุ้มยิ่งจ้ากับอากูลูกเปียบาร์เลย ทีนี้มันเริ่มเห็นทีนี้เราดีเออนั่นหมายถึงแค่อะไรหรอเบียร์นี่กินชิ้นเยอะกว่านะทีนี้เราเลิกกับพังขันในนี้สุดเลยในท่าก็อากูอารมณ์ดรอปขึ้นเลยทีนี้ในท่ามาทีนี้เราเสร็จลงมาส่งลงมาบอกเอร่างกันนั่นหมายถึงมีคนด่าเสียหน้าเต็มไปเลยน้ำมาสละฟีฟอยล์ล่างก็มาสละแล้วก็ซาบิโดทีนี้คนนี้ทีนี้เราได้ไม่ได้ถ้าช่วยส่งลงไปจ้าวนะถ้าช่วย เสร็จแล้วเดี๋ยวเอลูเสร็จแล้วเดี๋ยวส่วนนั้นประมาณแล้วเดี๋ยวเราที่ขันเราไม่เพียบกูมีอะไรเตรียมสูสีก้ากูว่าเบทานะมาแล้วเดี๋ยวเบทเรียนแล้วเดี๋ยวสุดที่ตัวเองโอ้อันนี้เจ้าไหนเนี่ยตัวเตรียมสูสีกูเลยยุ่ยเฉยไม่อะไรนั่นก็เราคุยมากูเนื้อไม่เอาจะช้ามาปงชาวเนี่ยเลยต้องคุยเลยนั่นก็เราโอ้เตรียมแล้วเนี่ยได้ดูดีได้เลยตลอดเส้นมาล่าใจเราไม่พบเตรียมทานอะไรเอาเวงเวงเวงเวงเดี๋ยวมีสิจารู้ที่ช่วยเตรียมทานะ
ที่ออนไลน์ที่ทานอะไรสิ่งนั้นวันนั้นเราไม่จ่ายเลยตัวเรื่องใหญ่เราเกี่ยมอะไรอันนี้สิ่งเดียวล่าจ่ายไม่เอาสิเลยเออที่ทานมาตัวตัวปูปีโร่แค่เจ้าอะไรนี่ทันสิบาทเฮ้ยบาร์เลยที่ทานมาไม่เอาสิฮะปมมันวิ่งไม่ย่าจ่ายเลยจีมาร์เลยอันนี้เนี่ยเลยยิ่งใส่ในใจยาระบ้าถ้าเป็นที่ทานอะไรฮะเลยที่เอาไว้ยัดดีบุกแค่เล่าตัวเวงเวียร์ยาเลยยัดดีบุกมันเลวเลยเฉยนี่บ้า
ทุกทีลุลัดดีมีคู่กันในทรีนทานารีเนทรีนมารีฮะเชนีแมนทรีแมนวีจินจานายมุจเวนี่เอาตัวไปปงเสนยัดดีลูชานิจายาระบะนี่เป็นยาอากุญีเนซิติเซนจาร์นัลลิสต์ซีเจลูคอร์เรนั่งยันดาทรีนดาวตัวเจ้านาที่ดูลูชูแทงกูทรีนวีเสมเปียเปโปนีนายจาระบะทีนี้ยามาเล่นเต็มลูทรีนยาอยู่บ้านกูไรโซเอสเอสตูอินโฟมิชันจางกูอันนี้เนี่ยเต็มเปียลูบาร์เร
အခုလက်ရှိအချိန်မှာကမ္ဘာပေါ်ရှိနိုင်ငံပေါင်း130ကျော်မှာသတင်းရယူပိုင်ခွင့်ဥပဒေကိုပြဋ္ဌာန်းထားကြပြီဖြစ်ကြောင်းလည်းသိရပါတယ်။သတင်းရယူပိုင်ခွင့်ဟာအရေးကြီးသလား?သတင်းအချက်အလက်ရယူပိုင်ခွင့်ဥပဒေကိုဘာလို့ပြဋ္ဌာန်းဖို့လိုအပ်တာလဲဆိုတော့ RTI ဥပဒေပြဋ္ဌာန်းနိုင်ရင်ပွင့်လင်းမြင်သာမှုပုံမှုရှိလာပြီးအဂရိလိုက်စားမှုတွေကိုထိရောက်စွာရှင်းချနိုင်တယ်လို့ပြည်သူတွေအနေနဲ့သတင်းအချက်အလက်တွေသိရှိလာတာကြောင့် အစိုးရရဲ့ဆုံးဖြတ်ချက်တွေမူဝါဒရေးရပုံမှုပူးပေါင်းပါဝင်လာနိုင်ပါတယ်။ဒါအပြင်လူခွင့်ရေးချိုးဖောက်မှုတွေလည်းလျော့နည်းလာနိုင်ပြီးတော့အစိုးရတွေအနေနဲ့လည်းတာဝန်ယူမှုတာဝန်ခံမှုတွေပုံမှုကောင်းမွန်လာနိုင်စီပါတယ်။ဒါပေမဲ့အဲ့ဒီလိုအကျိုးကျေးဇူးတွေဖြစ်ထွန်းနိုင်တဲ့ RTI ဥပဒေမြန်မာနိုင်ငံမှာတော့ပြဋ္ဌာန်းနိုင်ခြင်းမရှိသေးပါဘူး။ပြီးခဲ့တဲ့ NLD အစိုးရလက်ထက်မှာ RTI ဥပဒေပေါ်ပေါက်ဖို့အရက်ဖက်အဖွဲ့စည်းတွေနဲ့ပြည်ထောင်စုဝန်ကြီးဌာနဦးဆောင်ကြိုးပမ်းခဲ့တာရှိပါတယ်။ဒါပေမဲ့မူကြမ်းအစင်သာရှိခဲ့ပြီးဥပဒေတည့်ရပြဋ္ဌာန်းနိုင်တဲ့အဆင့်ထိတော့မရောက်ရှိခဲ့ပါဘူး။မြန်မာနိုင်ငံမှာ RTI ဥပဒေမရှိသေးတဲ့အပြင်အလွန်ပြင်းထန်တင်းကျပ်တဲ့မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်အဲ့ဥပဒေကိုကျင့်သုံးနေတာတွေ့ရပါတယ်။1923ခုနှစ် India အဥပဒေအမှတ်19လို့လဲခေါ်ပါတယ်။1923ခုနှစ်ဧပြီလ2ရက်နေ့ကပြဋ္ဌာန်းခဲ့တယ်လို့သိရပါတယ်။လွန်ခဲ့တဲ့96ခုနှစ်ကဗြိတိသျှကိုလိုနီဘဝကပြဋ္ဌာန်းခဲ့တဲ့ဥပဒေပါ။မြန်မာနိုင်ငံမှာအစိုးရလျှို့ဝှက်ချက်ဥပဒေလို့ပြဋ္ဌာန်းထားတဲ့1923ခုနှစ် India အဥပဒေအမှတ်19ကိုစတင်ပြဋ္ဌာန်းခဲ့တဲ့ဥပဒေရဲ့မူလရည်ရွယ်ချက်ဟာ
တရှိုးရီအတွက်ရည်ရွယ်ပြဋ္ဌာန်းခဲ့တာလို့ဆိုပါတယ်။အဲဒီလိုရည်ရွယ်ပြဋ္ဌာန်းခဲ့တဲ့ဥပဒေတွေကိုမြန်မာနိုင်ငံမှာတော့သတင်းသမားတွေကိုတရားစွဲဆိုပြီးပေးတဲ့အခါမှာ၃ဆွဲတယ်လို့နိုင်ငံရေးသမားတွေနိုင်ငံရေးကောင်ဆောင်တွေကိုလည်းပြစ်မှတ်ထား၃ဆွဲနေတာမျိုးတွေ့ရပါတယ်။၂၀၁၉ခုနှစ်ကစစ်တပ်ကကျူးလွန်ခဲ့တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ရွာလူသားမ အခုလောလောဆယ်မှာလည်းနိုင်ငံတော်အတိုင်းပင်ငါပုဂ္ဂိုလ်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့သူရဲ့စီးပွားရေးကြံပြီးဩစတြေးလျနိုင်ငံသားရှောင်းတာနယ်ရုကိုလည်းမြန်မာနိုင်ငံအစိုးရလူဝတ်ချက်အုပ်ပဒေနဲ့တရားစွဲဆိုလိုထားပါတယ်ဒီလိုထောင်ကူကနေဆယ်နှစ်သုံးခုနှစ်ကပြဋ္ဌာန်းခဲ့တဲ့ခင်မမီတော့တဲ့ပြင်းထန်တင်းကျပ်လွန်တဲ့ဥပဒေကိုပြင်ဆင်ဖို့လိုအပ်လို့နေပါပြီနိုင် ီဥပဒေတွေရှိပေမဲ့လို့ပြင်းထန်တင်းကျပ်လွန်းတဲ့အနေအထားမှမရှိကြပါဘူးအခြေခံလူ့အခွင့်အရေးတွေကိုလေးစားလိုက်နာတဲ့ဒီမိုကရေစီကျင့်သုံးတဲ့နိုင်ငံတွေမှာတော့တည်ငြိမ်ရေးပိုင်ခွင့်တည်ငြိမ်အချက်လက်သိပိုင်ခွင့်တွေကိုအလေးထားကြပြီးမဲ့အာဏာရှင်အုပ်စိုးတဲ့နိုင်ငံတွေအထူးသဖြင့်စစ်တပ်ကအုပ်ချုပ်တဲ့နိုင်ငံတွေမှာတော့အဲ့ဒီလိုအခွင့်အရေးတွေမရရှိနိုင်ကြပါဘူးဒါကြောင့် Right of Access to Information နဲ့အစိုးရရဲ့လေးဝဲချက်ဥပဒေတနည်းအားဖြင့်အမျိုးသားလုံခြုံရေးဥပဒေတို့ကြားအားပြိုင်မှုအငင်းပွားမှုတွေကတော့ဆက်ရှိနေဥမာပဲဖြစ်ပါတယ်မြန်မာနိုင်ငံလိုစစ်တပ်ကအာဏာသိမ်းထားတဲ့အခုလိုအခြေအနေမျိုးမှာတော့သတင်းရယူပိုင်ခွင့်သတင်းအချက်လက်သိပိုင်ခွင့်တွေလိုအခွင့်အရေးတွေရဖို့ကတော့ဘယ်လိုမှမမျှော်လင့်နိုင်ကြောင်းပါခင်ဗျာ
ပြည်သွေးနိုင်ရဲ့ကမ္ဘာနဲ့မြန်မာသတင်းမီဒီယာနားဆင်ရအပြီးအခုဆက်ပြီးတော့မြန်မာပြည်မှာပေးစာများအစီအစဉ်ကိုထုတ်လွှင့်ပေးကြပါတယ်မအေးတန်တာကျော်တင်ဆက်ထားတာနားဆင်ကြပါခင်ဗျာ
မင်္ဂလာပါရှင်ဘေးအန္တရာယ်ကင်းရှင်းပြီးမင်္ဂလာရှိတဲ့နေ့ဖြစ်ပါစေသောရရှင်များရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေ VOA Facebook စာမျက်နှာမှာလာပြောရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမယ်နော်အခုအရင်ဦးဆုံး Messenger ကရေးလာတဲ့တော်ရရှင်တယောက်ရဲ့စာလိုလေးနဲ့စာကြပါလိမ့်ထင်းလင်းအောင်ဆိုတဲ့တော်ရရှင်ကတော့အီးမေးလ်သတင်းလွှာပို့ပေးပါလို့ပထမဒေါင်းလာပြီးတော့နောက်တော့မှ VOA app ကိုဒေါင်းလုဒ်လုပ်ပြီးတော့သတင်းတွေဖတ်ရနားထောင်ရတာအဆင်ပြေနေပါပြီတဲ့အီးမေးလ်သတင်းလွှာမပို့ရင်လည်းရပါတယ်လို့ရေးလာတာပါဟုတ်ကဲ့ပါဒီသောရရှင်ကကျမတို့ view app နဲ့အဆင်ပြေတယ်လို့ရေးလာလို့တလက်စာနဲ့ပြောချင်တာတခြားသောရရှင်တွေအနေနဲ့လည်း view app ကိုတယ်လီဖုန်းထဲမှာမရှိရင် download လုပ်ပြီးတော့နားဆင်ကြည့်ပါလို့ပြောချင်ပါသေးတယ်
အိမ်မှာအတန်းနားထောင်ရတာကိုရုပ်ကောပို့ပြီးတော့နားဆင်လို့လဲကောင်းတယ်လို့မျိုးသတင်းတွေကိုလည်းဖတ်လို့ရသတင်းတော်တော်များများကိုလည်းတနေရာထဲမှာရှူရှူစီဖြစ်အောင်တင်ပေးထားတဲ့အတွက်ကြောင့်မလို့လွယ်လွယ်ကူကူနဲ့ရှူရှူလို့ရပါတယ်ရှင်ဒါကြောင့်မို့ကျမတို့ view တွေမြန်မာပိုင်းရဲ့ app ကိုဆန်းချပါလို့အကြံပြုချင်ပါတယ်နော် view ကိုရေးလာတဲ့သွားရှင်ရဲ့စာရေးထဲမှာတော့ မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့ကြောင်တွင်းနေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်ထင်ယူဆချက်တွေကိုရေးလာတဲ့သွားရှင်ရဲ့စာရေးတော်တော်များများလက်ခံရရှိပါတယ်ဒီစာရေးတွေကတချို့ကိုဆက်ပြီးတော့ဖော်ပြပေးကြပါတယ်ဝင်းဝင်းဆိုတဲ့သွားရှင်ရေးလာတဲ့စာကိုပထမဆုံးပြောပြကြပါတယ်ရှင်မြန်မာနိုင်ငံတိုင်းနိုင်ငံလုံးဒုက္ခ ဒီနေ့ကျွန်တော်တို့ကဒုက္ခပေါင်းဆောင်ပေးပြီးတော့စံပြရလောက်တော့တာပဲအခုလဲဒုက္ခပေါင်းဆောင်တနင်္ဂနွေလုံးကိုပေးနေပါပြီကုညီဖေးမှာကြပါနိုင်ငံတကာကမကုညီလူမျိုးတုံးဘဝပဲရောက်တော့မှာမို့အားလုံးကုညီနိုင်ပါစေလို့ဆုတောင်းပေးပါတယ်ဇီယိုရေးဖွဲ့သားအားလုံးချမ်းသာကြပါစေ
ဒီစာကသူနိုဗင်မာလ9ရက်နေ့မှာရေးသွားတဲ့စာပါနောက်တစ်ရက်နိုဗင်မာလ10ရက်နေ့မှာတော့စာရိုလေးတစ်စာထပ်ပြီးရေးလာပြန်ပါလေသူကပြေးနေရပြန်ပါပြီဗျာအပိုလို့တော့မထင်ပါနဲ့အမိုးတို့အပါတို့ကအသက်80ကျော်ပါပြီရေးရေးအဖွဲ့သားတွေအားလုံးဘေးကင်းပါစေတဲ့ဟုတ်ကဲ့ဝင်းဝင်းဆိုတဲ့သွားရှင်
ကိုပါကိုဘေးကင်းအောင်တေချာကြီးဆိုင်ပါလို့ပြန်ပြောမှာကြပါရစေ။ကျမတို့ဒီကအဖွဲ့သားတွေကဝေးမှမလို့လက်ရှိနေပြည်မှာဒုက္ခကြုံနေရတဲ့သူတွေအတွက်အထူးပဲစိတ်ပူပန်မိပါရစေ။မြန်မာမြန်မာဆိုတဲ့သွားရှင်ကတော့မြန်မာနိုင်ငံကြီးတော်တော်လေးကိုကြေမွပျက်စီးနေပါပြီဆိုတော့ရေးလာပါရစေ။မင်္ဂလာပါဗီအိုရေ။မြန်မာနိုင်ငံဟာအခုဆိုအတော်လေးကိုကြေမွပျက်စီးနေပါပြီ။ဒါတောင်မှမကောင်းဆိုပါစက္ကဆတ
သမဂ္ဂကထိတိယယအမြန်ဆုံးအရေးယူပေးဖို့အချိန်ကျော်နေပါပြီ။မြန်မာနိုင်ငံကိုကမ္ဘာကြီးကအမြန်ဆုံးကယ်တင်ကြပါလို့တောင်းဆိုချင်ပါတယ်။မြန်မာနိုင်ငံသူနိုင်ငံသားများမင်းဆိုးမင်းရုပ်လက်အောက်ကအမြန်ဆုံးလွတ်မြောက်ကြပါစေ။အန္တရာယ်အပေါင်းအမြန်ဆုံးလွတ်ကင်းကြပါစေဗျာ။ VOA ဝိုင်းတော်သားများအသက်အရွယ်ကျော်ရှိပြီးကျန်းမာချမ်းသာကြပါစေ။ကျေးဇူးပါ။မင်္ဂလာရှိသောနေ့လေးတစ်နေ့ဖြစ်ပါစေ
။မြန်မာဆိုတဲ့သောရရှင်မှာသူကတစ်ချိန်နဲ့မှာပဲဝိုင်းတော်သူဝိုင်းတော်သားတွေအတွက်မင်္ဂလာရှိတဲ့နေ့လေးဖြစ်ပါလိမ့်တယ်။ဟုတ်ကဲ့အားလုံးအတွက်မင်္ဂလာရှိတဲ့နေ့လေးတွေမကြခင်ပိုင်ဆိုင်နိုင်ပါစေလို့ပဲဆုတောင်းမိပါတယ်။မင်္ဂလာပါ VOE ကျွန်တော်နာမည်ဂျင်မီလက်မဲပါ။ဇာတိကကချင်ပြည်နယ်ပူတာအိုကပါ။လက်ရှိ Fourth Ward Texas ပြည်နယ်မှာနေပါတယ်ဆိုတော့ American ပြည်အောင်စုမှာနေထိုင်နေတဲ့သောရရှင်တယောက်မြန်မာနိုင်ငံကပဋိပက္ခနဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ်
။ကျွန်တော်လည်းဘင်မာပဲနေနေဘင်မာပဲရောက်နေပါစေ။ကျွန်တော်လဲမြန်မာပြည်သားတယောက်မို့မြန်မာပြည်မှာနေတူဝဖြစ်ပြနေတဲ့ဟာလေမြင်နေကြားနေရတော့နိုင်ငံရေးနားမလည်ပင်မဲ့လဲရှာရှည်မိပြန်ပြီတခြားတော့မဟုတ်ပါဘူးဒီစစ်တပ်အစိုးရတက်လာမှပဲထမင်းတနက်ရှော့စားခိုင်းတဲ့လူနဲ့စီရှော့စားခိုင်းတဲ့လူနဲ့နိုင်ငံတကာကလူတွေကြားရင်ရှက်စရာပဲကျေးဇူးပြုပြီးနောက်တခါစားပါရှော့စားပါလို့မကြားပြရစေနဲ့လို့တောင်းပန်ပေးပါ COA ရေမိဖို့ကြောင့်ကိစ္စလောက်တော့အင်္ဂါအမျိုးသမီးလဲပြည်လဲအောင်စီမံခန့်ခွက်တတ်ပါတယ်လို့နောက်တစ်ခုကလက်ရှိနိုင်ငံတော်တာဝန်ကိုယူပြီးအုပ်ချုပ်နေတဲ့အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုပြောပြပါသူကလက်ရှိမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အကြမ်းဖက်မှုကိုဘယ်နိုင်ငံကမှတာဝန်ယူမဖြေရှင်းပေးဘူးဆိုပြီးပြစ်တင်နေတာကြတော့ကိုနားတော်ကိုမယုံနိုင်အောင်ဖြစ်သွားတယ်အရှက်မရှိကိုပြည်သူကိုအကြမ်းဖက်နေတာတွေမရဖဲနဲ့နိုင်ငံတကာကိုပြစ်တင်နေတာအမှုသမားတယောက်ကိုအိမ်တောင်ကိုနိုင်အောင်မစီမံနိုင်ပဲဘေးပတ်ဝန်းကျင်အိမ်ကိုလိုက်တောင်းကြနေတယ်လို့ဖြစ်နေတယ်လို့ဖြစ်နိုင်ရင်မိဆက်ရဆေးရုံဆေးကန်းတွေမှာကိုကိုကိုပုံမှန်ရောဟုတ်ရဲ့လားလို့တေးကြအောင်ဆရာဝန်လေးပြတ်ကြည့်ပါလားလို့အကြံပေးလိုက်တယ်လို့
ကချင်ဘူတာကိုအခုလောလောဆယ်အမေရိကန်ပြည်သူကတော်တော်ရှင်ကိုဂျင်မီလဲမဲသူ့ရဲ့ထင်မြင်ယူဆချက်ရှင်းဖွင့်စာရေးလာတာဖြစ်ပါလေဒ
တော့နေမှာနေတဲ့သရရှင်ရေးလာကြတာမှာဒီထက်ကသရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါမယ်။စောထုခန့်ဆိုတဲ့သရရှင်ကတော့တောင်သူတွေလဲတဲ့တော်ထဲမှာကိုင်းထဲမှာမရှိတော့ပါနဲ့ဒုက္ခရဲ့မြားလုံးနဲ့အတွက်ကြောင့်လည်းနိုင်ငံရဲ့ချထွက်ပြီးတော့အလုံးလုံးကုန်ကြရပါတယ်ဆိုတော့အခုလိုရေးလာပါတယ်။မင်္ဂလာပါ VOA ဝိုင်းတော်သားများခင်ဗျာကျမ်းမာကြပါစေ။တောင်သူတွေရဲ့လဲတဲ့ယာတဲ့ကိုင်းထဲကွင်းထဲမှာလည်းလူတွေမရှိတော့ပါဘူး။ တချို့လည်းရှိတဲ့ယာမြေတွေစွန့်ပြီးတက်လို့လက်စားဘွားကိုရောက်ကုန်ကြပါပြီ။ဟိုတုန်းကမိသားစုတစ်စုမှရောက်ကြလေးတယောက်လဲငါးဧကလောက်ရှိရင်တမိသားစုလုံးစားဝတ်နေရေးပညာရေးကျမ်းမာရေးအဆအဆစိတ်မပူရပါဘူး။အခုကတော့လှုပ်လီမြုပ်လီပါပဲ။တောင်သူတွေစဘာပေါ်ချင်းစုဘယ်သူမှကြမ်းခင်းစေးထက်ပိုးမရပါဘူး။ တောင်သူတွေကပြန်ဝယ်၃ချိန်စုနှစ်ဆနီးပါနှစ်ဆဖြစ်သွားပါတယ်။တောင်သူတွေကလည်းပေါ်ချိန်တစ်ခုပဲငွေမြင်ရတာမို့ဈေးကောင်းလည်းမဆောင်နိုင်တော့ပါဘူး။လူကိုအသက်ရှည်စေတဲ့သမင်းတုပ်လုပ်တဲ့တောင်သူတွေမငတ်နေပေမဲ့ဆက်လက်ဆက်ယုံအရက်ချက်ဆက်ယုံတွေကချမ်းသာသွားပါတယ်။တောင်သူတွေကခေတ်မကောင်းလေ။တောင်သူတွေပဲနစ်နာပါတယ်။ခေတ်ကောင်းလေသူတို့မစံစားရပါဘူး။ရွာတွေမှာအလှူလည်းမရှိသလောက်ပါပဲ ပဇက်ကသာ တောင်သူတွေဟာ ကျေးဇူးရှင်တွေပါလို့ ပြောနေပေမဲ့ တကယ်တမ်းကျတော့ ချနှင်ခံရတဲ့ဘဝတွေပါ ကြောဘူးတလောက်ဘိုင်းမပူရတဲ့ဘဝတွေပါ ခံစားချက်တွေရင်းနေရင် ဝိုင်းတော်သားတွေပါစိတ်ညစ်နေရပါဦးမယ်
အခါတော့စောထုခန့်ဆိုတဲ့သွားရှင်သူတို့နေမှာကြုံတွေ့နေရတဲ့အခြေအနေကိုဗီဒီယိုကတင်အားလုံးသိအောင်လို့ရင်ဖွင့်လာတာဖြစ်ပါတယ်ရှင်။မောင်ဗီဒီယိုရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းတွေပြီးတော့ဗီဒီယိုကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းတွေ နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်အထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရေးကနေစာပို့မယ်ဆိုရင် ဖေ့စ်ဘွတ်အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်းဖေ့စ်ဘွတ်စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ဖေ့စ်ဘွတ်မှာ
VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ ရင်ဖွင့်စာရီနဲ့တေးသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA Burmese ဖြစ်ပါတယ်။အင်တာနက်စာမျက်နှာလိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ကျမအေးသနာကျော်ပါ။ဗီဒီယိုကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
မအေးသနာကျော်ရဲ့မြန်မာပြည်ကပေးစာအပြီးမှာတော့အခုတကသတင်းတွေတဲကတုတအစီအစဉ်ကိုဆက်ပြီးထုတ်လွှင့်ပေးပါရစေ။
သတင်းတွေထဲမှာပါတဲ့နိုင်ငံတကာသတင်းတွေကိုကြည့်ရှုတဲ့အခါမှာထူးခြားတဲ့အချက်လက်တွေနဲ့ပတ်သက်ပြီးတော့သတင်းတွေထဲကတုတ္တာဆိုပြီးမတ်ညိုညိုလွင်ကစီစဉ်တင်ဆက်ထားတာနားဆင်ကြည့်ရှုကြပါခင်ဗျာ။နောက်နောက်နောက်ပါစရာနောက်နောက်နှစ်စဉ်နိုဝင်ဘာလ25ရက်နေ့ကိုနိုင်ငံတကာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနေ့အဖြစ်ကုလသမဂ္ဂကတမတ်ခဲ့ပါတယ်။
ဒီလိုကမ္ဘာလုံးဆိုင်ရာနေ့တစ်နေ့အနေနဲ့အမျိုးသမီးတွေအတွက်ဘာကြောင့်အလေးထားသတ်မှတ်ပေးကြရလဲဆိုတာကတော့လူခွင့်ရဲ့ချိုးဖောက်ခံရမှုအချက်လက်တွေကိုကြည့်တဲ့အခါထိတ်လန့်စရာကောင်းအောင်အမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့အခွင့်အရေးချိုးဖောက်ခံရမှုတွေကအများဆုံးပါဝင်နေတာကိုတွေ့ရတာကအဓိကအကြောင်းချက်တစ်ခုပဲဖြစ်ပါတယ် တကမာလုံးတိုင်းတာနဲ့အမျိုးသမီး၃ယောက်မှနှစ်ယောက်ဟာကိုယ်နဲ့အတူနေအမျိုးသားမဟုတ်သူတခြားအမျိုးသားတွေရဲ့လိင်ပိုင်းဆိုင်ရာအကျန်းဖက်မှုအတူနေအမျိုးသားမဟုတ်သူတခြားအမျိုးသားတွေရဲ့လိင်ပိုင်းဆိုင်ရာအကျန်းဖက်မှုစတဲ့တစ်ခုမဟုတ်တစ်ခုဒါမှမဟုတ်နှစ်ခုစလုံးကိုသူတို့ရဲ့ဘဝတက်တမ်းမှာကြုံတွေ့ကြရတယ်လို့လေ့လာမှုတွေကဆိုပါတယ် ဒါကြောင့်ကမ္ဘာအမျိုးသမီးဦးရေရဲ့ခမန်းကြီးခုနှစ်ရာသုံးဆယ်၆တန်းဟာအမျိုးသားတွေရဲ့အကျန်းဖက်မှုတွေကိုကြုံတွေ့နေကြရတာဖြစ်ပါတယ်။ဒီလိုအကျန်းဖက်မှုတွေလိင်ပိုင်းဆိုင်ရာဆော်ကားမှုတွေကြုံတွေ့ရပြီးတဲ့နောက်မှာတော့စိတ်ကြွေဒနာခံစားရတာ၊ဖူးဝင်သောကကြောင်းကြမှုတွေဖြစ်လာတာ၊မျှော်လင့်မထားတဲ့ကိုဝင်ဆောင်ကားမှုတွေရှိလာတာ၊လိင်ဆက်ဆက်မှုကတဆင့်ကူးဆက်ရောဂါတွေရလ
အတူနဲ့အမျိုးသားရဲ့အကျန်းဖက်မှုတွေကအများဆုံးဖြစ်ပါတယ်။အသက်19နှစ်အထက်အမျိုးသမီးတွေရဲ့၄ပုံတစ်ပုံကျော်ဟာဒီအကျန်းဖက်မှုတွေကိုရင်ဆိုင်နေကြရတယ်လို့အချက်လက်တွေကဖော်ပြထားပါတယ်။ကိုဗစ်-19ကပ်ရောဂါကြီးကြားရောက်တဲ့ကာလတွေမှာအမျိုးသမီးတွေရဲ့အိမ်တွင်းအကျန်းဖက်ခံရမှုတွေကပုံများလာတာကိုတွေ့ကြရတယ်လို့လည်းဆိုပါတယ်။ အမျိုးသမီးတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုမိမျိုးစုံနဲ့စိတ်ပိုင်းဆိုင်ရာအကျန်းဖက်ခံရမှုအဓိကအကြောင်းရင်းမှာအတူနေအမျိုးသားတွေရဲ့အကျန်းဖက်မှုတွေအပြင်လူကုန်ကူးမှုတွေအတင်းအဓမ္မလက်ထပ်ခိုင်းတာတွေအသက်မပြည့်ဘဲအိမ်အောင်ပြုတ်ခိုင်းတာတွေလမ်းတွေပေါ်မှာနဲ့အွန်လိုင်းပေါ်မှာလိမ်ပိုင်းဆိုင်ရာဆော်ကားမှုပြုရာတွေလည်းပါဝင်ပါတယ်။အမျိုးသမီးတွေရဲ့ဘဝတွေအတွက်အဆိုးဝ
အာဖဂန်နစ္စတန်နိုင်ငံကတော့ဒုတိယနေရာမှာရှိပြီးအာဖဂန်အမျိုးသမီးငယ်၃ဦးတပုံဟာအသက်၁၈နှစ်မပြည့်မီအိမ်နောင်ပြေးကြရပါတယ်။အမျိုးသမီးတွေဟာနိုင်ငံသားဆိုင်ရာအခွင့်အရေးတွေကိုလည်းပိတ်သိမ်းခံနေကြပါတယ်။ဒီနေ့နိုင်ငံကအမျိုးသမီးတွေကတော့အာရမပြည့်ချင်းခံရတာတွေအပါအဝင်တခြားလိမ္မာဆိုင်ရာစော်ကားမှုတွေခံရပြီးအမွေဆက်ခံမှုအိမ်နောင်ကွာရှင်းမှုတွေမှာလည်းအမျိုးသားတွေနဲ့တန်းတူ တ်ထင်းများခံရတာမရင်းကျင်တက်ပြတ်ခံရတာတွေအများဆုံးကြုံတွေ့ရတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။အဲ့ဒီလိုနိုင်ငံတွင်းမှာနေထိုင်နေကြတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်အဆိုးဝါးဆုံးအကျန်းဖက်တဲ့နိုင်ငံတွေရှိသလိုအမျိုးသမီးတွေတူရဲခီးသွားလာရမှာအန္တရာယ်အများဆုံးနိုင်ငံတွေကိုလည်းသူတေသနာပြုထားတာမှာတောင်အာဖရိကနိုင်ငံဟာအမျိုးသမီးခီးသွားတွေအတွက်အန္တရာယ်အများဆုံးနိုင်ငံတစ်ခုဖြစ်ပါတယ်။တခြားအန္တရာယ်များတဲ့နိုင်ငံတွေကတော့ဘရာဇီးရုရှားMexico, Iran, Dominican Republic, Egypt, Morocco, India နဲ့ထိုင်းနိုင်ငံတွေဖြစ်ကြပါတယ်။အမျိုးသမီးတွေဟာအတူပေါင်းချင်းဆက်ဆံနေတဲ့အမျိုးသားတွေဒါမှမဟုတ်အတူပေါင်းချင်းဆက်ဆံနေခဲ့ဘူးသူအမျိုးသားတွေရဲ့တပ်ဖြတ်မှုတွေကြောင့်တစ်ကမ္ဘာလုံးအတိုင်းအတာနဲ့ဤအစဉ်တရားကြောသိဆုံးနေရတယ်လို့လည်းကုလသမဂ္ဂရဲ့အမျိုးသမီးဆိုင်ရာအချက်အလက်တွေမှာဖော်ပြထားပါတယ်ရှင
်။အမေVOA American တန်ရဲ့အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်အတန်လွင့်ထုတ်လွှင့်ပေးနေပါတယ်။အခုတခါတင်ဆက်မဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုတော့ကိုငိမ့်ချမ်းနဲ့မတ်ခင်ဖြူတွေတို့ကပူးရဲတင်ဆက်ထားကြပါတယ်။နားဆင်ကြည့်ရှုကြပါခင်ဗျာ။
ရသဘာများပြည်တော်စုဒူပိုင်းမြို့မှာလေကိုတုံးကြီးနဲ့တိစောက်ထားတဲ့ဖီယိုတာလန်ခူစာရင်စင်းကိုခင်းကျင်းပြသခဲ့ပါတယ်။လေကိုတုံး၄သိန်း၄သောင်းနဲ့ဆောက်လုပ်ထားတာဖြစ်ပြီးတော့နောက်ဆုံးပေါ်တိုယိုတာလန်ခူစာကားနဲ့ပုံစံတူတိစောက်ထားတာပါ။ဒီကားပုံတူရဖို့လူစင်းရောက်ပါတဲ့အဖွဲ့ကနိုင်ပေါင်း2900ကျော်အသုံးပြုပြီးတိစောက်ခဲ့ရပါတယ်။မူရတိုယိုတာကားကတော့ကီလို2050လေးပြီးကိုဗစ်ကရောဂါကာလမှာစိတ်လက်ပေါ်ပါစွာနဲ့မောင်းနေနိုင်ဖို့ရည်ရဲလို့တိုယိုတာကားအယောင်ပြကန်ဒါရိုက်တာတူကပြောပါတယ်။ဒီလေကိုကားပုံတူကိုတနိုင်ငံလုံးကိုလှည့်လည်ပြသမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ဒီကားပုံတူဟာ RS ဆိုဘာများပြည်တော်စုမှာတိစောက်ခဲ့တဲ့လေကိုအယုတ်တွေထဲမှာတော့အကြီးဆုံးပုံတူအယုတ်ဖြစ်ပါတယ်ရှင
်။လန်ဒန်မြို့နောက်တောင်ဘက်မှာရှိတဲ့တော်ဝင်ရုခဗေဒဥယျာဉ်ကျူးမှာခရစ်စမတ်ပွဲတော်အတွက်ရောင်စုံမီးအလှတွေကိုထွန်းညှိထားပါတယ်။ဒီနှစ်မှာတော့6နှစ်မြောက်အဖြစ်ခရစ်စမတ်ပွဲတော်အတွက်စီစဉ်ထားတာဖြစ်ပြီးတော့
မီးပြကန်အဟောင်းတွေအပြင်အသစ်တွေကိုလည်းထပ်တိုးစီရင်ထားတာပါမီးလုံးပေါင်းတန်းကျော်ကိုအသုံးပြုထားတယ်လို့ကျူးဦးရင်ကကြေညာချက်ထုတ်ပြန်ထားပြီးတော့ဒီနှစ်မှာတော့ပုံများနိုင်တယ်လို့ဖွဲ့စည်းစဉ်အကြီးအကဲကပြောပါတယ်လူကြိုက်များတဲ့ပြကန်တွေဖြစ်တဲ့မီတာ30လောက်မြင့်တဲ့ခရစ်မတ်ကတိပြပြားကြောင်းပုံစံနဲ့မီးလုံးကြီးတရ50လောက်သုံးထားတဲ့မီးတောက်ဦးရင်တွေအပြင်15မီတာကျယ်ဝန်းတဲ့မီးလုံ
Warner Brothers Yoshin Company ga Harry Potter Yoshin Salon တွေ စတင်တရားသားတွေ20ပြည့်အခမ်းအနားကိုကိမ့်မုန်ကြီးတလုံးပြုလုပ်ပြီးဆင်နွှဲခဲ့ပါတယ်။ Salon တွေကအထင်ကြီးမော်ချောင်းတော်ကြီး Hogwarts ရဲ့ရဲတိုက်ကြီးပုံစံကိမ့်မုန်ကြီးကိုဖန်တီးခဲ့တာပါ။ဒီကိမ့်မုန်ကိုဖန်တီးဖို့အတွက်တရေ6ပတ်ကြာအချိန်ယူခဲ့ရပြီးတော့ကိမ့်မုန်ကြီးဟာအမြင့်9ပေနီးပါးရှိပြီးအကျယ်6ပေခွဲကျော်တယ်လို့အလေးချိန်ကတော့22ပေါင်နီးပါးရှိပါတယ်။
ပြည်သူနိုင်ငံရဲ့မြို့တော်လီမာကအိမ်တွေလမ်းတွေကိုဆေးရောင်စုံတွေထည့်သနေပါတယ်။တောင်ဆောင်တွေပေါ်မှာဆောက်လုပ်ထားတဲ့အိမ်တွေကိုသက်တမ်းရောင်လိုအရောင်စုံထည့်သနေတာကြောင့်အဝေးကနေကြည့်ရင်နိုင်ငံဆေးရေးပကြီးကားကြီးတစ်ချက်လိုမြင်ရမှာပါ။ကိုဗစ်ရောဂါဒဏ်အပြင်းအထန်ခံစားခဲ့ရတဲ့ဒီနေရာမှာနေထိုင်သူတွေရဲ့ဘဝတွေကိုတိုးတက်ကောင်းမွန်လာအောင်မြင့်တင်ပေးချင်တာရောကမ္ဘာလက်ခရီးသွားတွေကိုဆွဲဆောင်ဖို့အတွက်ပါရည်ရွယ်ပြီးတော့နိုင်ငံဆေးရေးပကြီးဆရာနှစ်ယောက်ဖြစ်တဲ့ကာလာမေဂင်နဲ့ဒန်နီယယ်မရစ်တို့ဥဆောင်ပြီးဆေးချယ်နေတာ၅လလောက်ရှိနေပါပြီ။ဒီတောင်ဆောင်ဒေသရက်ွက်တွေဟာအန်ဒီယယ်များပြီးမလုံခြုံတဲ့နေရာတွေအဖြစ်ယူဆထားသူများတာကြောင့်ဒါမျိုးအမြင်တွေကိုပြောင်းလဲစေဖို့အတွက်အခုလိုအမှုပညာဖန်တီးမှုတစ်ခုပြုလုပ်နေတာလို့မရစ်ကပြောပါတယ
်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုမတ်တိတ်ဒီမတ်တိတ်ကြီးထိုက်ကပြောပြပေးပါလိမ့်မယ
်။တောင်အာဖရိကနိုင်ငံကနေနယ်သာလန်နိုင်ငံကိုလက်တလော့ဆက်ရောက်လာတဲ့လေကြောင်းခရီးစဉ်တွေမှာဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲတဲ့အမေခရွန်ကူးစက်ခံထားရသူ73ဦးတွေ့ထားကြောင်းနယ်သာလန်ကျန်းမာရေးတာဝန်ရှိသူတွေကတင်းငင်းကနေနေမှာပြောပါရယ်။နယ်သာလန်နိုင်ငံမြို့တော်အမ်စတာဒန်ကိုတောက်ချန်ကြီးကဆက်ရောက်လာပြီးတဲ့နောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတာကိုတွေ့ခဲ့ရသူ62ဦးထဲမှာဗိုင်းရပ်စ်မျိုးကွဲတဲ့ကူးစက်ခံထားရသူ73ဦးပါဝင်တာဖြစ်ပါရယ်။အိုမီခရွန်ကိုဗစ်ဗိုင်းရပ်စ်မျိုးကွဲတဲ့ပြည်နယ်ကူးစက်လာမဲ့အန်ဒီယယ်ကိုတားဆီးနိုင်ဖို့သိပ္ပံပညာရှင်တွေသတိပေးနေတဲ့အတိုင်းကာကွယ်ဟန်တားရေးကိုအထောက်လှုပ်ဆောင်ရဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းဆော်ဩလိုက်ပါတယ်။အာဖရိကတိုက်မှာလူရည်ရဲ့ရှေ့အားဂိုင်နိုအောက်မှာသာကိုဗစ်ကာကွယ်ဆေးထိုးထားရသေးတာဖြစ်ပါတယ်။ဒီလိုကိုဗစ်ကာကွယ်ဆေးထိုးနှုန်းနေပြီးကာကွယ်ရေးစီးမြင်တွေကိုလိုက်နာမှုသိရှိတဲ့အာဖရိကတိုက်သားတွေဟာဒီရောဂါအတွက်ပိုပြီးတော့များအန်ဒီယယ်များတဲ့အခြေအနေမှာရှိတယ်လို့လည်း WHO ကသတိပေးထားပါတယ်။စစ်ကောင်စီရဲ့တပ်တွေနဲ့လက်နက်ကန်ခုခံကြသူတွေကြားမြန်မာနိုင်ငံတွင်တိုက်ပွဲတွေဟာဆိုရင်စိုးစိုးရွားရွားအခြေအနေနဲ့ရှင်းမတိုးနောက်မဆုတ်တာဖြစ်နေပြီလို့သုံးသပ်သူတွေကပြောပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲခြေဆိုင်နိုင်ငံတကာပဋိပက္ခတွေကိုလေ့လာစောင့်ကြည့်တဲ့ International Crisis Group ICG ကမကြာခင်ထုတ်တဲ့ဆီယနာသိမ်းမှုနောက်ပိုင်းအကြမ်းဖက်မှုများဆက်ရအစဉ်ခံစားမှာမြန်မာနိုင်ငံဟာအချိန်တို့အတွက်အဆုံးမသတ်မဲ့စိုးစိုးရွားရွားရှင်းမတိုးနောက်မဆုတ်တာအခြေအနေကိုရောက်နေတယ်လို့ဖော်ပြပါတယ်။မြန်မာစစ်တပ်ဘက်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့အရဲသားပြစ်မှတ်တွေကိုထိုးဖောက်တိုက်ခိုက်မှုတွေ၊ရဲအဖွဲ့အစည်းတွေကိုဖမ်းဆီးမှုတွေလုပ်နိုင်နေပေမဲ့လည်းဒီလိုရတွေဟာအခုချိန်ထိတွေ့မြင်ရသလောက်တော့ခုခံတွန်းလှန်ရေးလှုပ်ရှားမှုကိုတိတိယောက်ယောက်ဖြိုခွင်းနိုင်တာမျိုးမတွေ့ရဘူးလို့ ICG အဖွဲ့ရဲ့အကြီးတန်းအကြံပေးနဲ့မြန်မာဆိုင်ရာသုံးသပ်သူ Richard Hose က VOA ကိုပြောပါတယ်တမရော်ဟာနိုင်ငံတော်ကလုံခြုံရေးချင်းချောက်မှုနဲ့ရင်ဆိုင်နေရပြီးအရန်တပ်ဖွဲ့တွေကိုတုံ့နေရတယ်လို့လည်းငြိမ်းချမ်းရေးနဲ့လုံခြုံရေး Institute ကဦးမင်းစောဦးကပြောပါတယ်ရှင
် VOA American အသံရဲ့ဒီမနေ့အစီအစဉ်တွေအတွက်အစီအစဉ်ထုတ်လွှင့်ရမှုကမိုင်းအင်ဂျင်နိုင်ဖြစ်ပါတယ်အတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Nelson Lu နဲ့ Derek Smith တို့ Terence Smith တို့ဖြစ်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးကင်းရန်ကင်းအန္တရာယ်ကင်းကြပါစေ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.